တော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့မုံကိုဘက်မှာပေါ့နော်ဒေသခံတွေဖမ်းဆီးခံရတယ်ဒီကိစ္စအတွက်ပေါ့ဒီကချင်ငင်းချင်းကွန်ရက်ဘက်ကလည်းကြေညာချက်ထုတ်ပြန်နေဆိုပြီးတော့အိုကျမတို့ကြားလို့ပါရှင်ဘလို့အခြေအနေတွေများဆရာတို့အနေနဲ့သိထားပါလဲရှင
်ချမ်းပြည်နယ်မြောက်ပိုင်းမှာနိုဝင်ဘာ20ရက်နေ့တုန်းကခမန်ဖြစ်ပေါ်တဲ့ပြည်ပခါနဲ့ဆက်ဆက်နေတာဖြစ်ပါတယ်။အဲ့ဒီနေ့တုန်းကကျွန်တော်မွန်ဂိုဒေတာဖော်ကျွန်းပါကျေးရွာမှာ19ရက်နေ့တုန်းကအမမင်္ဂလာဆောင်အစီအစဉ်ရှိတာနဲ့အဲ့ဒီမှာလာတဲ့ရွာသားတွေပေါ့နော်20ရက်နေ့ပြည်ပခါဖြစ်တာနဲ့အဲ့ဒီအချိန်မှာဒီမွန်ဂိုမှာရှိတဲ့မြန်မာသမ္မတအနေနဲ့ပေါ့အယောက်80ဝန်းကျင်ခန့်ကိုအဲ့ဒီနေ့မနက်မှာဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီထဲမှာအယောက်12ယောက်လောက်ကြတော့တရုတ်ပြည်ဖက်ကဆွေမျိုးတွေလည်းပါတော့အောက်ကြတော့နောက်တရက်နေ့မှာပြည်ကိုယ်စလေတရားလာပြမဆေးဆက်ညှိနှိုင်းတဲ့အတွေ့အကြုံ12ရက်ကိုကြတော့နိုဝင်ဘာ21ရက်နေ့မှာပြန်လွတ်ပေးတာပေါ့နော်25ရက်နေ့ကြတဲ့အချိန်ကြတော့မြန်မာနိုင်ငံသားနှုတ်ဦးကိုပြန်ပြမလွတ်ပေးတယ်ကျန်တဲ့လူတွေကြတော့ဒီနေ့ချီပြန်ပြမလွတ်ပေးတာမရှိဘဲနဲ့ဆက်လက်ပြမဖမ်းဆီးထိန်းသိမ်းထားခြင်းခံနေရတာဖြစ်ပါတယ်
အဲ့တော့ဆိုတော့အခုပေါ့နော်ဟိုဖန်စီခံထားရတဲ့သူအရေးအတွက်50ကျော်လောက်ရှိနေသေးတဲ့အနေအထားပေါ့နော
်အတိအကျတော့ကျွန်တော်တို့ဟိုကိန်းကနအနေနဲ့ပြောဖို့တော့ခက်ပင်မဲ့ကျွန်တော်ခမန့်ချက်အရဆိုတော့အယောက်50ကျော်ဝန်းကျင်ဆက်ပြမဖန်စီထိန်းသိမ်းခံထားရသေးဖြစ်ပါတယ
်ဖန်စီခံရတဲ့သူတွေထဲမှာပေါ့နော်ဒီလိုကလေးလူကြီးဟိုတိုင်းရင်းသားပေါ့နော်ကြားမအဲဒီလိုအနေအထားတွေရောဘယ်လိုတွေများရှိလဲရှင
်လောလောဆယ်အနေတော့ကျွန်တော်တို့လူရဲ့အရေးအတွက်အားဖက်ပဲကျွန်တော်ပြောလို့ရနေတဲ့အနေအထားရှိတယ်လူမျိုးအနေနဲ့ကြတော့ကချင်လီစုတီလည်းပါရပေါ့မော်တချို့ရှမ်းနေပါတာဖြစ်ပါတယ်အထူးပြတော့အဲ့ဒီဒေတာမှာရှိတဲ့အရက်သားပေါ့နော်အမှရှိတဲ့တိုင်းရင်းသားတွေအဖန်ခံရတာဖြစ်ပါတယ်ကြားမအချို့အစားအဲ့ဒါကြတော့ကျွန်တော်တို့အတိအကျမပြောနိုင်သေးဘူးပေါ့နော
်ပြန်လွတ်ပေးရပေါ့နော်ဒီ12ဦးဆိုတာကြတော့ဒါတရုတ်နိုင်ငံသားတွေမျိုးလားရှင်
ဟုတ်ပါတယ်ဒီမင်္ဂလာဆောင်မှာသူတို့ပြုတ်ပြဖက်ကလာတဲ့ဆွေမျိုးပေါ့နော
်ဖန်းစီသွားတဲ့ဟိုအနေအထားမှာဒါမြမတက်မတော်ဘက်ကဖြစ်တယ်ဆိုတာမျိုးမှာပေါ့နော်ဘလို့အချက်တွေကအတိပြုတ်နိုင်လဲဟိုဆရာတို့ဘလို့များသိထားလဲရှင
်ဒီတင်းအချက်လက်ဒီကြတော့အဲ့ဒီမှာရှိတဲ့ရွာသားကြီးအနေနဲ့ပြန်ပေးတာပါသလိုတစ်ဖက်မှာကြတော့အခုဒီပြန်လည်လွတ်မြောက်လာတဲ့လူတချို့ပေးတဲ့တင်းအချက်လက်ရကျွန်တော်တရားဖြစ်နေတယ်ဆိုတာကိုကျွန်တော်သိရတာဖြစ်ပါတယ
်တချို့တော့ပြန်လွတ်တယ်ဒါပေမဲ့တော်တော်များများတော့ဆက်လက်ဖန်းစီထားတယ်ဆိုတဲ့အနေအထားရသူတို့အနေနဲ့ပေါ့နော်ဒါဘာကြောင့်ဟိုထိမ့်သိမ့်ထားတာလဲဘလို့အချက်တွေသူတို့မသိင်္ဂါဖြစ်နေတယ်ဆိုတာမျိုးရောဘလို့မျိုးများကြားသိရတာတွေများရှိလဲရှင
်ကျွန်တော်လည်းသိချင်တာအဲ့ဒီအချက်ဖြစ်တာပေါ့နော်ဒီလီပါကာဖြစ်မယ်ဆိုရင်လည်း Geneva Convention အရရတားပြည်သူတွေကိုအကာအကွယ်ပေးရမယ့်ကိစ္စတွေဖြစ်တဲ့အတွက်ကြောင့်ဒီလိုလီပါကာဖြစ်တဲ့အနေအထားမျိုးမှာဘလို့အခြေအနေမှာပဲဖြစ်ဖြစ်ဒီအရတားတွေကိုဒီလိုဖန်ဆိုင်ထိမ့်သိမ့်ထားခြင်းမဖြစ်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်ကျွန်တော်အဲ့ဒီဟာကိုအခုအရေးပေါ်ထုတ်ပြန်ချက်ကိုထုတ်ပြန်ကြေညာရတာဖြစ်ပါတယ
်ဒေတာကန်တွေကိုဖန်ဆီးသွားတာဆိုရင်လည်းဒီနိုဝင်ဘာလ20ရက်နေ့ကလေးရာဆိုတော့10ရက်ကျော်လောက်ရှိနေပြီဖြစ်တော့ဖန်ဆီးသွားတဲ့သူတွေဘက်ကရောဒေတာကန်တွေဘက်ကဘာကြောင့်မို့ဒီလူတွေကိုဖန်ဆီးသွားရတယ်ဆိုတာမျိုးတစုံတရာအကြောင်းကြားတာမျိုးတွေရောရှိလားရှင
်လက်ရှိတိကျွန်တော်အဲ့ဒီကိစ္စတခြားဘာမှမကြားရသေးပါခင်ဗျာ
လက်တလောကတိုက်ပွဲအခြေအနေတွေဒီမုံကိုဘက်မှာပေါ့နော်ဘလို့တွေများရှိနေလဲရှင
်လက်ရှိအနေထားအရာကဒီဖလစ်ပတ်ခတိုက်ပွဲတီတော့အဲ့ဒီဒေတာတင်မှာဆက်ပြမဖြစ်ပွားနေတာဖြစ်ပါတယ်လွန်ခဲ့တဲ့ပတ်မှာတော့တော်တော်ဆူဆူဝါဖြစ်ခဲ့တာပေါ့နော်အထူးပြတိုက်ပွဲကြီးတွေလည်းဖြစ်ပွားခဲ့တယ်လက်ရှိအနေထားမှာတော့ကျွန်တော်ဂျိုဂျာတိုက်ပွဲတီဆက်ပြမဖြစ်ပေါ်နေတဲ့အနေထားမှာရှိနေတာဖြစ်ပါတယ်
ဟုတ်ကဲ့ဆရာကြီးခုလိုချိန်ပေးပြီးဖြည့်ပေးရတော့ RF ကကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါ